နိုင်ငံတော်အတိုင်းအမြံရုံးမှာကိုဗစ်ရောဂါကူးစက်သူတဦးစစ်ဆေးတွေ့ရှိထားပေမယ့်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်ကြောင်းအစိုးရပြောခွင့်ရသူကဒီကနေ့ပဲအတည်ပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါနိုင်ငံတော်အတိုင်းအမြံရုံးဝန်ထမ်းတဦးကိုဗစ်ရောဂါကူးစက်ခံရကြောင်းအတည်ပြုခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲအတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်လိုက်တာပါ။ဒေါက်တာဆန်းစုကြည်ရဲ့ကျန်းမာရေးဟာအထူးကောင်းမွန်နေပြီးလုပ်ငန်းတာဝန်တွေကိုလည်းပုံမှန်ထမ်းဆောင်နေကြောင်းနိုင်ငံတော်အတိုင်းအမြံရုံးညွှန်ကြားမှုချုပ်ဦးစောထေက Facebook လူမှုကွန်ရက်ကနေသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဧည့်သည်အဝင်အထွက်တွေကိုအထူးတင်းကျပ်ထားပြီးအတည်ပြုလူနာနဲ့တိုက်ရိုက်ထိတွေ့ခဲ့သူအားလုံးကိုစစ်ဆေးရမှာလဲယောဂဘူကင်းရှင်နာတွေ့ရကြောင်းပြောပါတယ်။မြန်မာနိုင်ငံမှာတစ်လအတွင်းကိုဗစ်ရောဂါကြောင့်နောက်ထပ်သေဆုံးသူ26ယောက်နဲ့ကူးစက်သူ3000လောက်တိုးလာရမှာအစိုးရရုံးဆိုင်ရာနေပြည်တော်ကဌာနဆိုင်ရာဝန်ထမ်းတွေချပါကူးစက်မှုတွေကြုံနေရတာပါနေပြည်တော်မှာကူးစက်ခံရသူ40ကျော်အနက်ထဝက်ကျော်ဟာဝန်ထမ်းတွေဖြစ်နေတဲ့အတွက်ဝန်ထမ်းဥယျာဉ်လျှော့ချပြီးလုပ်ငန်းတွေကိုလည်းပတ်ဖို့နဲ့တခွဲနမူနာယူစစ်ဆေးသွားဖို့စီစဉ်နေတယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြဝနအစိုးကပြောပါတယ
်နေပြည်တော်မှာလည်းအခုပို့တွေ့လူနာတော့40ကျော်ရှိသွားပြီပေါ့။တဝက်ကျော်ကျော်ကတော့နိုင်ငံဝန်ထမ်းကြီးဖြစ်ပါတယ်။ဝန်ထမ်းကြီးဖြစ်တဲ့အတွက်ကျွန်တော်ဝန်ထမ်းကြီးကူဆက်မှုကိုကျွန်တော်လျှော့ချဖို့အတွက်ရုံးတွေကိုတဝက်တက်တဝက်နာနှစ်ပတ်နားဖို့စနစ်နဲ့ကျွန်တော်ဆောင်ရွက်နေပါတယ်။နောက်ပြီးတော့ဒီဌာနဆိုင်ရာကြီးကြီးဒီလူမှုနဲ့အထက်တွေကိုလည်းကျွန်တော်တို့စောင့်ကြည့်စစ်ဆေးသွားဖို့ကျွန်တော်စူးစမ်းတင်ပြီးဆောင်ရွက်နေပါတယ်။ဒီဝန်ထမ်းကြီးကိုလည်းမိတောင်ကြရနေရမိမိနေအိမ်ထဲကနေတိတ်အပြင်းထွက်ဖို့အကြောင်းရှိပဲအပြင်သွားဖို့ဆိုရင်လုပ်ငန်းများကိုကျွန်တော်ဆောင်ရွက်နေပါတယ်
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့အစောပိုင်းထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ32ယောက်နဲ့ရောဂါကူးစက်သူ3000ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။